မီတာကားကြောင့်နောက်ဆက်တွဲခံစားရမယ့်ပြည်သူတွေရဲ့အခက်အခဲတွေကိုစာနာလို့အခုလိုဆန္ဒဖော်ထုတ်တာဖြစ်တယ်လို့ဗဇရောမြို့နယ်မှာဥဆောင်ပြုလုပ်တဲ့ဦးစိုးမင်းတန်းကအခုလိုပြောပါတယ်
။ဘာလို့လဲဆိုတော့အိမ်တိုင်းအိမ်တိုင်းကစိုက်ကြီးနဲ့နေပေမဲ့တချို့အိမ်တွေတချို့မိသားစုတွေကသူတို့လစဉ်ပုံမှန်ဝင်ငွေလေးရှိတယ်။အဲ့ဒီဝင်ငွေလေးကိုမူတည်ပြီးတော့နေ့စဉ်အသုံးစရိတ်ကိုသူတို့ကရောင်းရောင်းငန်းဖြစ်အောင်ဖန်တီးခါကြတာ။ဈာမရေးစိတ်တွေအခြားလူငွေစိတ်တွေပေါ်လာရင်သူတို့မှအခက်အခဲဖြစ်သွားစီ။ဒါမှမဲ့အဲ့ဒီဆက်စင်းနဲ့ဆက်ဆက်နေတဲ့ပုံစံလုံးတွေအားလုံးကတော့ကျွန်တော်တို့ဝန်ဆောင်မှုလုပ်ငန်းတွေအားလုံးတော့ဈေးတက်မှာဖြစ်တော့အဲ့ဒီတက်တဲ့တန်းကိုကျွန်တော်တို့ဒီမျိုးပေါ်မှာနေတဲ့လူတွေခံစားမှာဖြစ်ပါလေ။အဓိကတော့ဒီလူကကက်တဲနေတာကက်ချင်းနေတာကိုစာနာတဲ့အနေနဲ့လုပ်တာပါ။
အဲ့ဒီစနားထုတ်ပေါ်ပွဲကိုညီညာစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေအရတရားဝင်စတင်ပြီးခွင့်ပြုချက်နဲ့လှုပ်ဆောင်တာဖြစ်တယ်လို့ဦးစိုးမင်းသန်းကပြောပါရယ်။လမ်းလျှောက်စနားထုတ်ပေါ်သူတွေဟာပဇွန်အောင်လမ်းမှာပဇွန်အောင်ဥယင်အင်အားရှိကနေစတင်ပြီးအထက်ပဇွန်အောင်လမ်းအတော်ထာလမ်းဘုံမြထုံးလမ်းကနေတဆင့်ပဇွန်လမ်းမကြီးကိုခြိတက်ခဲ့ပြီးအဲ့ဒီကနေအမှန်တရကွက်တာကုံလမ်းနဲ့အတော်ထာလမ်းထိခြိတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဦးဆောင်သူဖြစ်တဲ့ဦးစိုးမင်းသန်းဟာ2015ခုနှစ်ကပဇွန်အောင်မြို့နယ်တိုင်းဒေသကြီးမဲဆန္ဒနယ်အမှတ်နှစ်ကနေဝင်ရောက်ရှင်ပြန်ခဲ့တဲ့ပြည်သူ့ကြံ့ခိုင်ရေးနဲ့မျိုးရေးပါတီဝင်ဖြစ်တဲ့အတွက်ပြည်ကမျိုးပါတီကလုပ်တယ်ဆိုတဲ့ဝေမှုတွေလည်းရှိနေပါတယ်။အဲ့လိုဝေဖန်မှုအပေါ်ပြည်ကမျိုးပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးသိန်းထွန်းကအခုလိုပြောပါတယ်။
ဟုတ်ကဲ့ကျွန်တော်တို့ကဒီဟိုနိုင်ငံသားတွေနဲ့ဖွဲ့စည်းထားလို့နိုင်ငံသားအခွင့်အရေးနဲ့ညီပါတီဝင်တွေကဆောင်ရွက်တာဖြစ်ကြပါလိမ့်မယ်ကျွန်တော်တို့ပါတီကတော့တီးခြားကျွန်တော်တို့ရာနဲ့ပတ်သက်လို့ညွှန်ကြားထားမှုရှိမရှိဆိုတာကျွန်တော်ကဒါမေးမကြည့်ရသေးပါဘူ
းဆန္ဒထုတ်ပေါ်သူတွေဟာပြည်သူဆန္ဒမပါသောမိသားကတုံ့ပြန်မှုအလိုမရှိလျှက်စစ်မိသားကတုံ့ပြန်ကောက်ခံမှုချက်ချင်းရဲ့ပြည်သူဆန္ဒအရေးပေးရေးဒိုရေးစတဲ့ဗီနိုင်းပိုစတာတွေကင်ဆောင်ကကြွေးကြော်တဲ့အနေနဲ့အတူကြွေးကြော်ခဲ့ကြပါတယ်လျှက်စစ်နဲ့စွန့်ဝင်ကြီးဌာနကဇူလိုင်လ1ရက်နေ့ကစပြီးနေအိမ်သုံးနေအပြင်စီဝိုင်းလုပ်ငန်းသုံးအားလုံးအပေါ်မှာလျှက်စစ်အသုံးပြုကားတွေတိုးမြင့်ကောက်ခံမယ်လို့ဇွန်လ25ရက်နေ့ကထုတ်ပြန်ကြေညာခဲ့တာပါကြိုတင်အကြောင်းကြားချင်းမရှိဘဲလျှက်စစ်တာအသုံးပြုကားတွေကိုတိုးမြင့်ကောက်ခံမယ်လို့ကြေညာလိုက်တဲ့အပေါ်ဝေဖန်မှုတွေလည်းရှိနေတာဖြစ်ပါတယ်မိသားကတိုးမြင့်ကောက်ခံမှုအပေါ်ဆန္ဒထုတ်ပေါ်တာတွေနဲ့ပတ်သက်ပြီးလျှက်စစ်နယ်စွန့်ဝင်ကြီးဌာနကို RFA ကမေးမြန်းဖို့ဆက်သွယ်ပေးမယ့်ဖုန်းခေါ်ဆိုလို့မရပါဘူးလျှက်စစ်မိသားကတိုးမြင့်ကောက်ခံတာကိုကန့်ကွက်တဲ့အပေါ် LRD ပါတီပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကတော့အခုလိုပြောပါတယ်
အဖြစ်နိုင်တော့ကျွန်တော်လည်းပဲမိသားစုတူပြီးကောက်ခံရမယ်ညာဒါပေမဲ့နိုင်ငံနဲ့လူမျိုးအတွက်ရရှိအကျိုးရှိဖို့ကိစ္စမှာကျွန်တော်တို့ဒီလူလူရဲ့ညဉ့်ဉင်ခံပြီးလှုပ်သင့်တဲ့အခါမျိုးလောက်လာတာမျိုးရှိပါတယ်အခုကလည်းဒီလိုကိစ္စမျိုးလို့ပြောချင်ပါတယ်အဲသူတို့တောင်းဆိုတာမှာတောင်းဆိုရင်တက်တော့ကျွန်တော်တို့ကဟိုလိုက်နာလိုက်ရောလို့မရဘူးခင်ဗျာသူတို့မှာတော့မိသားစုကိုတူးမြင့်ပြီးမကောက်သင့်ဘူးဆိုတဲ့အကြောင်းပြချက်နော်ကောင်းကောင်းကိုပြနိုင်ရင်တော့ဒါကျွန်တော်တို့ပြန်ပြီးစဉ်းစားရမှာပေါ့
အလားတူနေ့လယ်ပိုင်းမှာလဲတာကရမြို့နယ်ထဲမှာရက္ခန္တာပန်းညံကနေအရာဝင်လမ်းမကြီးအတိုင်းလူဝင်ရတရာခန့်ကလျှက်စစ်မီတာကတိုးမြင့်တာကိုကန့်ကွက်တဲ့အနေနဲ့ကျွေးကြော်တန်းလေးနဲ့အတူလမ်းလျှောက်ကြည့်တဲ့ပြီးဆန္ဒထုတ်ပေါ်ခဲ့ကြပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ